Welcome to the Voice of America in Burmese.
Mingla minak hi ma shi. Washington Bureau VOA American တန်ကနေ2018ခုနှစ် February 24ရက်စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုဝေးမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။မြောက်ကိုရီးယားပေါ်နောက်ထပ်တံခတ်အရေးယူမှုတွေသမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်ပါတယ်။ဆီးရီးယားမှာရက်30ကြာအပြည့်ရသဘောတူချက်ရဖို့ကုလသမဂ္ဂလူမျိုးရေးကောင်စီမှအပြင်းအထန်ကြိုးပမ်းပေမဲ့မအောင်မြင်သေးပါဘူး။တခိုင်ချက်တဲ့ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အန်ဒရယ်ဖြစ်လာနေတယ်လို့အမေရိကန်ထောက်လွှမ်းရေးအစိုးရအသစ်တစ်ခုမှဖော်ပြထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒါကတော့မနေ့ကရန်ကုန်မှာကျင်းပတဲ့ Light Heavyweight Dan ကမ္ဘာချန်ပီယံဘောလုပွဲမှာကချင်တိုင်းသားအောင်လအန်ဆန်းအနိုင်ရသွားပြီးရွှေကပတ်ချန်ပီယံဆုစုခူးသွားကြောင်းဒိုင်းလူကြီးကကြေညာသွားတာပါသူ့ရဲ့အောင်ပွဲနဲ့ပတ်သက်လို့သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်ဒီနောက်မှာတော့တနက်ထိမ့်ချုပ်ရေးအမေရိကန်ပြည်ထောင်စုမှာအခြေတင်ဆွေးနွေးနေတဲ့အကြောင်းလဲတင်ပြဖို့ရှိပါတယ်အပတ်စဉ်ခန္ဓာတွေမှာတော့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံပေါ်သူ့ဆိုအဖြစ်အကြီးမားဆုံးတန်ခတ်အရေးယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချိန်ချောက်ပြောဆိုလိုက်ပါတယ်တန်ခတ်အရေးယူမှုတွေအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုကျွန်တော်တို့ဆက်သွားရပါမယ်အဲ့ဒီဒုတိယအဆင့်ကတော့တိတ်ကိုပြင်းထန်ပွဲရှိပါတယ်လို့အမေရိကန်မှာရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘူးနဲ့တောက်ကြနေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကပြောသွားပါတယ်ဒုတိယအဆင့်ကဘာကိုဆိုလိုတာလဲဆိုတာကိုတော့သမ္မတထရမ့်ကတိတိကျကျပြောမသွားပဲအဲ့ဒါဟာကမ္ဘာကြီးအတွက်တိတ်ကိုအကြောင်းမလာတဲ့အခြေအနေဖြစ်လိမ့်မယ်လို့ဆိုပါတယ်အချိန်ကပဲစကားပြောသွားပါလိမ့်မယ်လို့လည်းသူကထပ်ပြောပါတယ်တောက်ကြနေအစောပိုင်းမှာချမှတ်လိုက်တဲ့ဒဏ်ခတ်ရည်ယူမှုတွေမှာတော့တင်းမောလိုက်တဲ့ကုန်သွယ်ရေးကုမ္ပဏီ28ခုတင်းမော28စင်းနဲ့လူတူဦးတို့ပါဝင်ပါတယ်အဲ့ဒီကုမ္ပဏီတွေလူပုဂ္ဂိုလ်တွေလူပုဂ္ဂိုလ်ဟာမြောက်ကိုရီးယားနဲ့တရုတ်နိုင်ငံကနေတန်ဇန်နီးယားနိုင်ငံအထိတကမ္ဘာလုံးမှာရှိနေတယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကပြောပါတယ
်။2016အမေရိကန်ရွေးကောက်ပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ပွဲထိတ်တန့်ရာရှိရစ်ဂိတ်စ်ကရုရှားနဲ့ပူးပေါင်းကြံစည်မှုမှာအပြစ်ရှိခဲ့ကြောင်းနဲ့ဒီပေါ်စုံစမ်းစစ်ဆေးမှုတွေမှာအရင်လင်ညာထွက်ဆိုခဲ့မိကြောင်းဝန်ခံလိုက်ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်ပွဲဒုတာဝန်ခံဂိတ်စ်ကဒီရုရှားဆက်ဖွဲ့မှုနဲ့ပတ်သက်ပြီးအမေရိကန်အထူးစစ်ဆေးမှုရောဘတ်မူလာရဲ့ဆွဲဆိုမေးမြန်းချက်တွေပေါ်အရင်လင်ညာမိခဲ့တဲ့ဒါပေမဲ့အခုတော့ဒီစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ပေးသွားမှာဖြစ်တယ်လို့တောက်ကြနေကထုတ်ပြောလိုက်ပါတယ်။အခုလိုဝန်ခံခဲ့မှုပေါ်ပြစ်ဒဏ်လျှော့ပေါ်ပေးတဲ့အနေနဲ့စုံစမ်းစစ်ဆေးသူတွေဘက်ကလည်းမကြခင်လပိုင်းတွေတဲကတရားစွဲမှုနှစ်ခုထဲမှာပါခဲ့တဲ့ Gates အပေါ်တခြားစွဲချက်တွေအားလုံးကိုပွဲဖက်ပေးဖို့ဆွေးနွေးနေကြပါတယ်။ဒီစစ်ဆေးချက်တွေအားလုံးတွေအပြစ်ဒဏ်စုစုပေါင်းဖြစ် Gates အနေနဲ့58လကနေ81လအထိထောင်ဒဏ်ကျခံရဖို့ရှိနေပေမဲ့အခုတော့ဝန်ခံပြီးပူးပေါင်းဆောင်ရွက်လာတာကြောင့်ထောင်ဒဏ်လျှော့ပေါ်ပေးဖို့အစိုးရရှိနေတဲ့ဘက်ကတောင်းဆိုထားတယ်လို့ပြည်ထောင်စုအဆင့်တရားသူကြီးအေမီဂျက်ဆန်ကထုတ်ပြောလိုက်ပါတယ်။တကယ်တော့ဒီ2016ရွေးကောက်ပွဲအတွင်းသမ္မတထရမ့်ရဲ့ဆယ်ရွေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမှာအခုလိုဝန်ခံပြီးတရားခုံမှာပူးပေါင်းဆောင်ရွက်ဖို့သဘောတူလာသူတွေအထဲမှာဂိတ်စာ၃ဦးမြောက်ထရမ့်ရဲ့မဲဆွယ်ပွဲလက်ထောက်ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တောင်းတွေမှာတရနဲ့ဝင်ပစ်တာကိုဒါစီဖို့အတွက်ဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးဖို့လူတဲဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်က၃ရက်မြောက်ဇက်တိုက်အဖြစ်တောက်ကြနေမှာလည်းပြောပါတယ်။ကျွန်တော်တို့ကြောင်းတွေကိုတိုက်ခတ်ခြင်းသူတွေအတွက်ခက်ခဲအောင်လုပ်ဖို့အချိန်ကျပါပြီ။အဲ့ဒီလူတွေကိုကျွန်တော်တို့ကြောင်းတွေမှာမလိုချင်ပါဘူးလို့ conservative ညီလာခံတခုမှသမ္မတထရမ့်ကတောက်ကြနေကပြောပါတယ်။ conservative ဝါဒီနိုင်ငံရေးသမားတွေ၊ဗျူဟာသမားတွေနဲ့တက်ကြွလှူရှားသူတွေထောင်ပေါင်းများစွာတက်ရောက်တဲ့ conservative နိုင်ငံရေးလုပ်ငန်းဆိုင်ရာနှစ်ပတ်လည်ညီလာခံ CPAC ကို Washington DC နားက Maryland ပြည်နယ်မှာကျင်းပနေတာပါ။ကြာသပတေးနေ့ကပြောခဲ့သလိုပဲကျောင်းတွေမှာတနက်နဲ့ဝင်ပစ်တာကိုကာကွယ်တားဆီးဖို့အတွက်ဆရာဆရာမ20ရာခိုင်နှုန်းအထိကိုလက်နက်တပ်ဆင်ပေးဖို့သမ္မတထရမ့်ကထပ်ပြောပါတယ်ဒီတိုက်ခိုက်သူတွေဟာတရေဘောကြောင့်သူတွေဖြစ်ကြတာကြောင့်ဒီလိုလုပ်တာကအဓိကအတားအဆီးတစ်ခုဖြစ်သွားပါမယ်လို့ဆိုပါတယ
်ဆီးရီးယားနိုင်ငံမှာရက်30ကြာပြစ်ခတ်ရဆဲရင်တဲ့မြို့တွေကိုဝိုင်းထားတာရုပ်သိမ်းရေးကုလသမဂ္ဂလူကျွင်းကောင်စီဆုံးဖြတ်ချက်မူကြမ်းတရေဘောရုရှားပါဝင်အားလုံးရဲ့သဘောတူညီချက်တောက်ကြနေကမရခဲ့ပဲစနေနေ့မှာမွဲခွဲဆုံးဖြတ်ဖို့ရွှေ့ဆိုင်းလိုက်ရပါတယ်။တ ောက်ကြနေမှာမခွဲဖို့အရင်စီစဉ်ခဲ့ပေမဲ့ရုရှားဘက်ကဗီဒီယိုသုံးပါကိုရှောင်ရှားနိုင်ရေးဆက်ပြီးတော့ညှိနှိုင်းကြဖို့ပထမတောက်ကြနေမနေ့ပိုင်းကိုရွှေ့ခဲ့ပြီးမှနောက်တစ်ခါနေ့လယ်ဘက်ကိုရွှေ့ကအခုလိုထပ်ရွှေ့ခဲ့ရတာဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းထဲမှာရုရှားရဲ့သဘောထားထည့်သွင်းဖို့နဲ့ဒီစာသားတွေကိုပြင်ဆင်ဖို့ညှိနှိုင်းရမှာသဘောတူညီချက်မရဘဲဖြစ်နေကြတာပါ။ဆွီဒင်သံတမန်ကြီးအိုလော့ဖ်စကူကသဘောတူညီမှုရဖို့နှိစက်လာခဲ့ပေမဲ့ကွာခြားချက်တွေကိုအပြည့်အဝသဘောတူတဲ့ဆင်မရောက်ခဲ့ဘူးလို့ဆိုပါတယ်။တကယ်တော့ဒီဆုံးဖြတ်ချက်မူကြမ်းပေါ်ကြက်တာရင်းတွေတုန်းကရုရှားဘက်ကစကန့်ကွက်ခဲ့တာကြောင့်ဒီကုလသမဂ္ဂတန်တမန်တွေအနေနဲ့အားလုံးသဘောတူညီမှုရဖို့အခုလိုခက်ခက်ခက်ခဲဆက်ညှိနှိုင်းနေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA ကနေစနေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်အကြက်တဲဟာမြန်မာဒီမိုကရေစီအတွက်ချိန်ချောက်မှုအန္တရာယ်တစ်ရပ်ဖြစ်လာနေတယ်လို့အမေရိကန်ထောက်လှမ်းရေးသုံးသပ်ချက်အစင်ကစားအသစ်တစ်ခုမှဖော်ပြလိုက်ပါတယ်။ရိုဟင်ဂျာရေအတွက်ခံမှန်းကြီး6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကတကြောပြန်ပြည်ပခတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာချိန်ချောက်မှုတစ်ရပ်ဖြစ်လာနေုံသောမကအစွန်ရောက်ဝါဒီတွေရဲ့အကြမ်းဖက်အန္တရာယ်တိုးလာနိုင်တယ်လို့တရုတ်အနေနဲ့ဩဇာချက်ထွင်ခွင့်ရအောင်လမ်းဖွင့်ပေးရရောက်တဲ့အကြောင်းအမေရိကန်မျိုးသားထောက်လှမ်းရေးဌာနကထုတ်ပြန်တဲ့အစင်ကစားမှဖော်ပြထားတာပါ။ပြီးကြတဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအာရဆာအစွန်းရောက်အုပ်စုကလူညိုရင်းကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်နေမြေရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းရန်ရောက်ခဲ့ကြောင်းလည်းအမေရိကန်အစိုးရကပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထုတ်ပြန်တဲ့ကမ္ဘာတဝန်းချင်းချောက်မှုအန်ဒရယ်ဆန်းစစ်ချက်အစီအစဉ်စာထဲမှာလည်းမြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေနဲ့အတူဖိလစ်ပိုင်နိုင်ငံကိုပါအရှေ့တောင်အခြားဒေသမှာဒီမိုကရေစီကိုချင်းချောက်နေတဲ့နိုင်ငံတွေဖြစ်ဖော်ပြခဲ့တာပါ။ကမ္ဘောဒီးယားမှာဘွန်ကြီးချိုဟွန်ဆန်ကအတိုက်ခံတွေပေါ်ဖိနေတယ်လို့ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးတဲ့အခြေအနေတွေနဲ့ဖိလစ်ပိုင်မှာတော့လူပေါင်းများစွာသေဆုံးတဲ့သမ္မတရိုဒီဂိုဒူတာတေရဲ့မူရစီဝါတိုက်ဖြတ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အစီအစဉ်ခံစာမှာအထူးအလေးပေးဖော်ပြထားပါတယ်။အမေရိကန်ထောက်လှမ်းရေးအစီအစဉ်ခံစာမှာဖော်ပြခြင်းနဲ့ပတ်သက်ပြီးဒီကနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာစနေနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တမ္မတ်ကြီးကိုဖိလစ်ပိုင်အစိုးရကဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ်။
ဆီးရီးယားနိုင်ငံမှာတော့ဆိုးဝါးလုံးတဲ့လူခွင့်ချိုးဖောက်မှုတွေကို Twitter Internet ဆိုင်မနာကနေတစားစားဖောက်ချနေပေမဲ့အခြေအနေတွေကဆက်ဆိုးနေတယ်လို့တက်ကြွလှရှားသူတွေကဆိုပါတယ်။မိဂိုရီမှွန်ပြီးဝုန်းတိုင်းချနေတဲ့အိန္ဒိကမင်းကလေးငယ်နှစ်ဦးရဲ့ဗီဒီယိုဖိုင်တွေကိုတွေ့ပြီးဖျားသခင်ကိုကြည်ညိုတဲ့အနေနဲ့ကျွန်တော်တို့အားလုံးကိုဝိုင်းကယ်ပေးကြပါလို့ Twitter ဆိုင်မနာမှာဒီလှရှားသူတွေကရေးသားထားပါတယ်။အခုလိုရေးသားလာတာကဆီးရီးယားနိုင်ငံထဲမှာလွန်ခဲ့တဲ့6ရက်အတွင်းအရသားပေါင်း400ကျော်တိုက်ခဲ့ရတဲ့ဂူတာမျိုးစစ်ပွဲတွေကိုတားဆီးရင်လူမှုကွန်ရက်တွေမှာစီယုံလှူရှာမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။လှူရှာသူတွေကတူဖြစ်တဲ့အသက်20အရွယ်မာမုတ်ပွန်တန်နီကကျွန်တော်တို့မြို့လေကောင်ကိုရောက်နေတယ်။ရှေ့တန်းကိုရောက်နေတာမဟုတ်ဘူး။ဒါပေမဲ့လွန်ခဲ့တဲ့2ရက်တုန်းကပဲအမြောက်ကြီးစံတစ်ခုကျွန်တော်တို့ရဲ့အိမ်3မီတာအကွာလေးမှာပဲပောက်ကွဲခဲ့တယ်လို့မြောက်ခန်းကနေ WhatsApp ကိုသုံးပြီးတောက်ချာနေကပြောလိုက်ပါတယ်။ဒါပြင်သူကဆက်ပြီးဒီမှာကလေးတွေကလည်းကြောက်လန့်တကြီးအောင်ငုံနေကြတယ်။ဒီကလေးတွေမှာဘာမှဖြစ်မရှိဘူး။ဘာလက်နဲ့မှလည်းကင်တာတာမတွေ့ရဘူးလို့ဆိုပါတယ်။ဒီဆင်းရတဲ့ကလေးငယ်တွေရဲ့ပုံတွေပါဝင်ယာရီနဲ့ချီတဲ့ဒီအင်တာနက်စာသားတွေကိုတောက်ချာနေမှာထုတ်ပြန်ခဲ့ကြတဲ့လှူရှားသူတွေကအခုရက်ဆက်မှုတွေကိုမရက်နိုင်ရင်9နှစ်ကြာလာတဲ့ဒီ serious စစ်မှာအလုံးစုံပြတ်သုံးတော့မဲ့စာမျက်နှာသက်ပွင့်လာနိုင်တယ်လို့ဆိုလိုက်ပါတယ်ခင်ဗျ။
တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာကျင်းပနေတဲ့ Olympic အားကစားပွဲတော်ပိတ်ပွဲအခမ်းအနားသွားတက်တဲ့အီဗန်ကာထရမ့်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်တွင်တန်တမာရေးဆိုင်ရာဖြစ်ထွန်းတိုးတက်မှုတစ်ခုခုရလာလိမ့်မယ်လို့မျှော်လင့်ထားသူမရှိသလောက်ပါပဲ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးဖြစ်သူအီဗန်ကာထရမ့်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အိမ်ပြတော်လို့သိကြတဲ့တောင်ကိုရီးယားသမ္မတအိမ်တော်မှာတောက်ကြနေကြသွားတွေ့ပါတယ်။ Olympic အားကစားပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့အတွက်ကြီးကျူးတဲ့အကြောင်းနဲ့သမ္မတနဲ့သမ္မတကိုယ်တော်တို့ရဲ့အဲ့ဝတ်ပြုငါမှုအတွက်ကျေးဇူးတင်ပါကြောင်းအီဗန်ကာထရမ့်ကပြောပါတယ်။မြောက်ကိုရီးယားပေါ်တန်ခတ်ရည်ရွယ်မှုတွေချမှတ်မဲ့ကြေညာချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကသမ္မတမွန်းကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကပြောပြပါရယ်။မြောက်ကိုရီးယားပေါ်အမြင့်မားဆုံးပူးတွဲဖိအားပေးရေးနှစ်နိုင်ငံလူဆောင်ချက်တွေနဲ့ပတ်သက်ပြီးအီဗန်ကာထရမ့်နဲ့သမ္မတမွန်းဂျေအင်းတို့ဆွေးနွေးကြပါရယ်။အီဗန်ကာထရမ့်နဲ့သမ္မတအိမ်ပြုတော်အကြီးတန်းအကြံပေးဖို့ကိုတူဦးတို့ဟာဆိုးမျိုးတော်ကိုခီးတဲ့တင်လေရင်နဲ့တောက်ကြနေကရောက်သွားကြတာပါ။အီဗန်ကာထရမ့်ဟာတောက်ကြနေတွေ့ဆုံပွဲတွေကလွဲပြီးနိုင်ငံရေးကိစ္စတွေမလုပ်ပဲ Olympic အားကစားပွဲအစီအစဉ်တွေကိုပဲတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ
်။ Israel နိုင်ငံအနည်း90မြောက်နေနဲ့တိုက်ဆိုင်ပြီး American တန်ယုံတက်ကို Jerusalem မှာ၈နှစ်မေလာတဲ့ဖွင့်လှစ်ထားမယ်လို့ American နိုင်ငံကကြေညာလိုက်ပါတယ်။ လက်ရှိဂျေရုဆလင်မှာရှိတဲ့ American Council ဝင်ရုံးစောက်အုံထဲမှာပဲဒီတိုင်ယုံတက်ကိုစဖွဲ့မှာဖြစ်ပြီးရှင်းနေ2019အကုန်ကြားမှာနောက်ဆက်တွဲအဖြစ်စောက်မဲ့တည်ထောင်စာအုပ်တွေကိုပြောင်းရွှေ့သွားမှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြားနေမှာထုတ်ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်က American အနေနဲ့ဂျေရုဆလင်ကို Israel မြို့တော်ဖြစ်အသိမဲ့ပြုလိုက်ပြီးအခုလိုတိုင်ယုံရွှေ့ဖို့ပြင်ဆင်သွားမယ်လို့မနေ့ဒီဇင်ဘာလမှာကြေညာခဲ့ပြီးမှအခုလိုတိုင်ယုံဖွင့်မဲ့ရက်အတိအကျကိုထုတ်ပြန်လိုက်တာပါ။လက်ရှိ American တိုင်ယုံကိုတော့ Television မြို့မှာဖွင့်လှစ်လာခဲ့ပါတယ်။အခုလိုရက်သက်မှတ်လိုက်တာကအရင်ကြိုပြောထားတဲ့ရက်ထက်တစ်နှစ်စောနေတာကြောင့်ပါလက်စတိုင်းနိုင်ငံသားတွေအတွက်တော့ဒေါသထွက်စေခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံသားတွေအတွက်ကအစ္စရေးနိုင်ငံစတင်ထူထောင်တဲ့ဒီ1948ခုနှစ်မေလ14ရက်နေ့ကိုနက်ဘာလို့ခေါ်တဲ့ကတ်ဆိုးကြီးကြောက်တဲ့နေ့ရက်ဖြစ်သတ်မှတ်ထားပြီးဝမ်းနည်းပူဆွေးမှုတွေကျင်းပလည်ရှိပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA ကြကြတဲ့နဲ့ကိုဝင်းမင်းပါရှင်စနေနေ့နှခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအကြောင်းတစ်ခုမှာပြီးခဲ့တဲ့တပတ်ကလူတွေတိုက်ဆုံတဲ့အထိပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအဲ့ဒီလိုပြစ်ခတ်တိုက်ခိုက်သူတွေကိုတံပြန်ခုခံနိုင်ဖို့အစီအစဉ်တည်းအနေနဲ့ကျောင်းဆရာဆရာမတွေကိုတနက်ကင်ခွင့်ပေးခြင်းတယ်လို့ပြောလိုက်ပါတယ် VOA သတင်းတောက် Bill Gallo သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်
အမေရိကန်ကျောင်းသားထောင်ပေါင်းများစွာဟာဖလော်ရီဒါပြည်နယ်ရဲ့မြို့တော်တယ်လဟောက်စီမှာအခုသတင်းပတ်အတွင်းဆန္ဒပြခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအိမ်ပြည်တော်ကလည်းတနက်ကင်ဆောင်ဝင်းကိုပို့ပြီးတော့တင်းကျပ်ဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကြာသပတေးနေ့ကတော့ကျောင်းသားတွေနဲ့စကားပြောခဲ့ပြီးတော့ကျောင်းကိုတနက်နဲ့ပစ်တဲ့သူတွေကိုဟန်တားနိုင်အောင်ကျောင်းဆရာဆရာမတွေကိုတနက်ကင်ဆောင်ဝင်းပေးဖို့သမ္မတထရမ့်ကအဆိုပြုခဲ့ပါတယ
်။ We need to let people know you come into our schools you're going to be dead and it's going to be fast.
တကယ်လို့သာကျောင်းဆရာဆရာမ20ရာခိုင်နှုန်းလောက်ကတနက်တည်းရှိမှဆိုရင်သူတို့အနေနဲ့ကျောင်းထဲကိုဝင်လာမှာမဟုတ်ပါဘူးမင်းတို့တွေငါတို့ကျောင်းထဲလာရင်မင်းတို့တေးပြီးသားမှတ်ဆိုပြီးအဲ့ဒီလူတွေသိအောင်ကျွန်တော်တို့လှုပ်ဖို့လိုပါတယ
်ဒါပေမဲ့ဆရာဆရာမတွေကိုတနက်ကင်ဆောင်ဝင်းပေးဖို့အစည်းအဝေးကိုလွှတ်တော်မတ်တီနဲ့သဘောတူမတူဆိုတာပြီးတော့ဒါကိုလူတို့ကထောက်ခံမလားဆိုတာအပြင်ဘလောက်ထိထိရောက်မှုရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးCapri Cafaro ဟာ American Tech တို့လူလူဆက်ဆံရေးဌာနကဖြစ်ပါတယ
်။ The most recent Florida shooting someone with an AR-15 now if you have a teacher that you know say has a hand a regular handgun
ခုလက်တလောဖြစ်သွားတယ် Florida ပြစ်ခတ်မှုမှာဆိုရင်တယောက်က AR-15 တနက်ကိုကိုင်းထားတယ်။အခုဒါကိုတုံ့ပြန်မှုအတွက်ចောင်းဆရာတူကပုံမှန်ပစ္စတိုတနက်ကိုင်းထားမယ်။အဲ့ဒီအချိန်မှာဆရာဆရာမတွေက AR-15 ကိုကိုင်းထားတဲ့သူနဲ့ရင်ဆိုင်ရပြီဆိုတော့ဒါကဘလို့မှတရားမှာမဟုတ်ဘူးလေ။
ဒါပြန်သမားထရမ့်ကတော့သူ့အနေနဲ့တနက်ဝယ်တဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေစစ်ဆေးတာကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဖို့တစ်ချက်ချင်းပြတဲ့တနက်ကနေဇက်တိုက်ပြနိုင်တဲ့မောင်းမြန်တနက်ဖြစ်အောင်ပြောင်းပေးတဲ့ bump stock လို့ခေါ်တဲ့ခရီးရာတွေကိုရောင်းချတာဒီတားမြစ်ဖို့နဲ့တနက်ဝယ်နိုင်တဲ့အသက်ကန့်သက်ကိုတိုးသွားဖို့အတွက်သူ့ဘက်ကလမ်းဖွင့်ထားတယ်လို့ပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့လက်နက်ကိုင်ဆောင်ခွင့်ကိုထောက်ခံတဲ့အကြီးဆုံးအဖွဲ့ကြီးဖြစ်တဲ့မြို့သား Rifle အသင်း NRA ကတော့ဒါတွေကိုလုံးဝလက်မခံဘူးလို့ပြောပါတယ်
။ Their goal is to eliminate the Second Amendment.in our firearms freedoms so they can eradicate all individuals
တို့ရဲ့ရည်မှန်းချက်ကဖွဲ့စည်းပုံဥပဒေဒုတိယပြင်ဆင်ဖြည့်ဆွတ်ခြင်းနဲ့ကျွန်တော်တို့ရဲ့လွတ်လပ်စွာတနက်ကင်ဆောင်ခွင့်ကိုဖယ်ရှားပစ်ဖို့ပါအဲ့ဒါမှတို့အနေနဲ့လူတဦးတယောက်ချင်းစီရဲ့လွတ်လပ်ခွင့်နဲ့အကုန်လုံးကိုဖယ်ရှားနိုင်မှာပ
ါဒါမဲ့လည်းအင်ပီတော်ရဲ့ဒုတိယပြန်ကြားရေးအရာရှိရက်ရှားကတော့အခုလိုပြောပါတယ
် The immediate policy response would be to ban an entire class of firearms what we're looking for is solutions
ပြစ်ခတ်နိုင်တဲ့လက်နက်တွေအားလုံးအသုံးပြုခွင့်ပိတ်ပင်ဖို့မူဝါဒတရက်တော့ချက်ချင်းဆိုသလိုချမှတ်ဖို့မလိုသေးပါဘူးလူတိုင်းကိုတနက်တွေကိုင်းခွင့်ပိတ်ပင်တာမျိုးမဟုတ်ပဲအများပြည်သူရဲ့လုံခြုံရေးကိုချိမ့်ချောက်နေတဲ့သူတွေကိုပဲရွေးပြီးတနက်ကိုင်းခွင့်ပိတ်ပင်တာမျိုးပ
ါအခုလိုပြောတာကိုကြည့်လိုက်ချင်းအားဖြင့်အမေရိကန်ပြည်ထောင်စုမှာတနက်ကိုင်းဆောင်ခွင့်ထိမ့်ချုပ်ဖို့ကိစ္စနဲ့ပတ်သက်တဲ့နိုင်ငံရေးအခင်းကျင်းတွေကတော့ပြောင်းလဲလာနေပြီလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုရရန်နိုင်ပါရှင်တောင်ကိုရီးယားနိုင်ငံမှာတနင်္ဂနွေနေ့ပြီးဆုံးမဲ့ဆောင်းရာသီအိုလံပစ်ပိတ်ပွဲတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာထရမ့်ဆိုးမျိုးတော်ကိုရောက်ရှိနေပါတယ်။အိုလံပစ်ပွဲတော်ပိတ်ပွဲကိုမြောက်ကိုရီးယားအာဏာရပါတီရဲ့ဗဟိုကော်မတီဒုဥက္ကဋ္ဌဘိုချုပ်ကြီးကင်မြုံချူလဲတက်ရောက်မှာဖြစ်ပါတယ်။အမေရိကန်ရောတောင်ကိုရီးယားနိုင်ငံကပါအရေးယူတန်းခတ်ပြီးခီးသွွာလာမှုပိတ်ပင်ထားတဲ့ဗိုလ်ချုပ်ကြီးတယောက်ကိုတောင်ကိုရီးယားကိုအခုလာခွင့်ပြုတာနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါအပြည့်အစုံကိုတော့ VOA သတင်းတောက် Brian Patton ရဲ့သတင်းကိုအခြေခံပြီးမဆုမျက်မွန်ကဆက်ပြီးပြောပြမှာပါရှင
်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတသမီး Ivanka Trump ဟာတောက်ချာနေတော့က ဆိုးမျိုးတော်ကတောင်ကိုရီးယားသမ္မတအင်တော်မှာသမ္မတမွန်ဂျေအင်းကိုတွေ့ဆုံပြီးအိုလံပစ်ကားကစားပြိုင်ပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့အပေါ်ကျေးဇူးတင်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအပေါ်အရေးယူတန်ခတ်မယ်ဆိုတဲ့ဖခင်ဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုလည်းပါခဲ့ပါတယ်။မြောက်ကိုရီးယားအစိုးရအပေါ်အမေရိကန်နဲ့တောင်ကိုရီးယားပေါင်းပြီးအပြင်းထန်ဆုံးဖိအားပေးရေးအတွက်ကိုလည်းအီဗန်ကာထရမ့်ကသမ္မတမွန်ဂျေအင်းနဲ့ဆွေးနွေးခဲ့ပါတယ်။အခုလိုမြောက်ကိုရီးယားအရေးကိုအမေရိကန်သမ္မတသမီးကဆွေးနွေးခဲ့ပြီးမြဲအိုလံပစ်ပိတ်ပွဲကိုတက်ရောက်မဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေကိုတော့အီဗန်ကာထရမ့်တွေးဆမှမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲတုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ရဲ့ညီမနဲ့နိုင်ငံတော်ရုပ်ပြခေါင်းဆောင်တို့ကိုဆေလွတ်ခဲ့ပြီးမြဲအခုပိတ်ပွဲမှာတော့လက်ရှိအာဏာရအလုံသမားပါတီရဲ့ဗဟိုကော်မတီဒုဥက္ကဋ္ဌဘိုးချုပ်ကြီးကင်မြုံချူးကိုရွေးချယ်ဆေလွတ်ထားပါတယ်။2010ခုနှစ်တုန်းကတောင်ကိုရီးယားရေတပ်သား50နီးပါးသေဆုံးခဲ့တဲ့ရေတပ်သင်္ဘောအပေါ်တိုက်ခိုက်မှုမှာတာဝန်ရှိသူဟာကင်မြုံချူးဖြစ်တယ်လို့ယုံကြည်ထားကြပါတယ်။အဲဒီအချိန်ကသူဟာစစ်ထောက်လိုင်းရဲ့အကြီးအကဲတာဝန်ယူထားသူဖြစ်ပါတယ်။မြောက်ကိုရီးယားတို့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆန်ပါတယ်။တောင်ကိုရီးယားရေတပ်သင်္ဘောကိုတိုက်ခိုက်မှုမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်မှပါဝင်ပတ်သက်မှုတို့နဲ့ကင်မြုံချူးအပေါ်အမေရိကန်ရောတောင်ကိုရီးယားကပါအရေးယူတန်းခတ်ထားပြီးခီးသွွာလာမှုပိတ်ပင်ထားတာပါဒါပေမဲ့အခုအိုလံပစ်ပိတ်ပွဲအခမ်းအနားတက်ရောက်ဖို့တောင်ကိုရီးယားကခွင့်ပြုတာနဲ့ပတ်သက်လို့တောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဘိတ်ဒေဟျွန်းကတောက်ချာနေကအခုလိုသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်정부는그상대가누구이며과거행적이어떤가에집중하기보다
လက်ရှိခက်ခဲတဲ့အခြေအနေတွေအရကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးအပေါ်အဓိကအာရုံစိုက်ဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်။ကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်ဖို့ကမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးမှရနိုင်မှာပါ။သူတို့ရဲ့အတိတ်ကလုပ်ရက်သူတို့ဘယ်သူဘဝဖြစ်တယ်ဆိုတာကိုအဓိကထားနေလို့မရပါဘူး
။ကင်မြုံချူးရဲ့အတိတ်ကလုပ်ရက်ကိုမျက်ကွယ်ပြုထားဖို့လက်ရှိတောင်ကိုရီးယားအစိုးရရဲ့လုပ်ရက်အပေါ်ပြင်းပြင်းထန်ထန်ဝေဖန်မှုတွေလည်းရှိပါတယ်။ကင်ကိုလာခွင့်ပြုတဲ့အစိုးရဆုံးဖြတ်ချက်ကိုပြင်ဆင်ဖို့အဓိကအတိုက်အခံ Liberty Korea Party ကသမ္မတအင်ဒိုရှိမှဆန္ဒပြတောင်းဆိုခဲ့ပါတယ်။ပါတီခေါင်းဆောင်ကင်ဆုံတေးကဆိုရင
်한국당을밟는다면은긴급체포를하거나
တောင်ကိုရီးယားမြေပေါ်သူရောက်လာရင်ချက်ချင်းဖမ်းဆီးသင့်ပါတယ်။တတ်တောင်တတ်ပြင်းစစ်တမ်းပါ။အ
ိုလံပစ်ဖွင့်ပွဲတုန်းကမြောက်ကိုရီးယားအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောကြားခဲ့တဲ့ American ဒုသမ္မတ Mike Pence ကြောင့်အခုပိတ်ပွဲမှာသဘောထားတင်းမာတဲ့ကင်မြုံချူးကိုဆေးလွှတ်တာဖြစ်တယ်လို့မြောက်ကိုရီးယားအရေးသုံးသပ်သူတွေကပြောနေကြပါတယ်။မြောက်ကိုရီးယားအစိုးရဟာလူသက်အာဏာရှင်အစိုးရဖြစ်တယ်လို့ဒုသမ္မတပန့်စ်ကပြောကြားခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဆွတ်လွတ်အောင်တစ်ဖက်သက်အပြင်းအထန်ဖိအားပေးသွားမှာဖြစ်တယ်လို့လိုအပ်ရင်စီရေးအရာဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့လည်းဒုသမ္မတကပြောပါတယ်။အိုလံပစ်ဖွင့်ပွဲလာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေနဲ့သူတွဲဆောင်မှုပြင်ဆင်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်မှာကတ်ပြီးဖြတ်ခဲ့တယ်လို့လဲပန့်စ်ကနောက်ပိုင်းမှာပြောကြားခဲ့ပါတယ်။ပြင်းထန်တဲ့ဖိအားပေးတဲ့တစ်ချိန်တည်းမှာမြောက်ကိုရီးယားနဲ့အလို့သဘောဆွေးနွေးဖို့အမေရိကန်ကလမ်းဖွင့်ထားတယ်လို့လဲဆိုပါတယ်။အခုလိုထရမ့်အစိုးရကမြောက်ကိုရီးယားနဲ့ပတ်သက်လို့သဘောထားအမြင်အမျိုးမျိုးဖြစ်နေတာရှင်းရှင်းလင်းလင်းမရှိဘူးလို့လေ့လာသူတချို့ကပြောကြပါတယ်။တောင်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့လိုလားတယ်ဆိုတာကိုလက်တွေ့လုပ်ပြနေပါတယ်။နိုင်ငံနယ်ဇက်ကပံမုံကျွန်းအရက်မှာတောင်မြောက်ကိုရီးယားကြားပူးတွဲလုပ်ငန်းအဆင့်ဆွေးနွေးပွဲကိုရှေ့သတင်းဖတ်ကျင်းပမယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကအကြေညာထားပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းစုစည်းလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစရိတ်နဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထပ်မံဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစည်းဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။
ီကနေ့ညအစီအစဉ်မှာတင်ဆက်မှာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်မြန်မာနိုင်ငံကတော်ရိုင်းစင်တွေမျိုးတုံးပျောက်ကွယ်သွားတာမျိုးမဖြစ်ရလေအောင်ထိမ့်သိမ့်ကာကွယ်ဖို့အတွက်တဘာဝဝင်းကျင်ထိမ့်သိမ့်ရေးသမားတွေဝိုင်းဝန်းလှုပ်ဆောင်နေကြပါတယ်တဘာဝဝင်းကျင်ထိမ့်သိမ့်သူတွေတတိပေးထားတဲ့အတိုင်းအစိုးရကလည်းစင်တွေမျိုးမတုံးရအောင်စီမံချက်ချဆောင်ရွက်နေပါတယ် VOA သတင်းတောက် Oliver Slow ပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင
်မြန်မာတမိုင်းမှာရာစုနှစ်နဲ့ချီပြီးစင်တွေကိုအသုံးပြုလာတဲ့ဂုံယူစရာတမိုင်းကြောင်းရှိနေပါတယ်နိုင်ငံတဝန်းကိုပြန်ကြည့်ရင်တရိတ်ဆန်တွေကိုတည်ယူပို့ဆောင်ရေးစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာရောစစ်ပွဲတွေမှာတော့အသုံးပြုလာခဲ့တာပါအယက်သားအစိုးရလက်ထက်အာဏာလွှဲပြောင်းပြီးခဲ့တဲ့2016မတိုင်ခင်အရင်စစ်အစိုးရလက်ထက်တစ်လျှောက်လုံးမှာစင်ပြူတော်ကိုတကူအရှိန်အဝါရဲ့ပြရုပ်အနေနဲ့မွေးထားကြပါတယ်ဒါပေမဲ့စင်တွေမျိုးတုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံမှာအခုချိန်ထိစင်ကောင်းရေး9000လောက်ကိုဖမ်းဆီးနိုင်ခဲ့ပြီးဒီကနေ့မှာတော့တောရိုင်းစင်အကောင်2000လောက်ရှိနေသေးပဲဆိုပေမဲ့သူတို့ကျဆိုင်ရမယ့်နေရာပျောက်ဆုံးလာသလိုလူတွေကြောက်စင်တွေပို့ပြီးဒုက္ခရောက်လာတာစင်နဲ့စင်ရဲ့အစိပ်ပိုင်းတွေကိုမှောင်ကိုရောင်းဝယ်လာတာတွေဟာမြန်မာနိုင်ငံမှာအာရှစင်တွေမျိုးတုံးလာစေမယ့်အန္တရာယ်ပဲဖြစ်နေပါတယ်စင်ရဲ့အရေးကွန်စင်ဆွေနဲ့စင်အသားတွေကိုမှောင်ကိုရောင်းဝယ်ကြတာပါစင်တွေကိုကာကွယ်ထိန်းသိမ်းရေးစီမံချက်မီကပ်ကိုလှုပ်ဆောင်သွားဖို့မြန်မာနိုင်ငံတဘာဝတည်ရန်စာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဒီလအစောပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်ဒီစီမံချက်ထဲမှာတော့ထင်ရှားတဲ့တော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးအုပ်စုတွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့နဲ့နောက်နှစ်ပေါင်း100နဲ့အထက်စင်အကောင်ရေတိုးပွားလာစေရေးကိုမူဝါဒရေးဆွဲချမှတ်လှုပ်ဆောင်သွားဖို့ဖြစ်ပါတယ်စင်ရဲ့အသက်အန္တရာယ်ကိုချိန်းချောက်နေတဲ့ဘယ်လိုအခြေအနေတွေရှိတယ်ဆိုတာကိုကော်မရှင်ဖွဲ့ပြီးလေ့လာသွားဖို့မြန်မာအစိုးရကဆုံးဖြတ်ထားကြောင်းWildlife Conservation Society အဖွဲ့က VOA ကိုပြောပါရယ်စင်ထိန်းသိမ်းကာကွယ်ရေးမီကပ်စီမံချက်အောင်မြင်ဖို့ဆိုရင်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးကြောင်းထောက်ပြကြပါရယ်မီကပ်စီမံချက်ဟာ10နှစ်တစ်ကြိမ်စီမံကိန်းဖြစ်ပြီးစီမံချက်အကောင့်တွေဖော်ရမှာအစိုးရကအလေးထားဆောင်ရွက်ရမှာဖြစ်တယ်လို့နိုင်ငံတကာအေဂျင်စီတွေကိုလည်းကူညီပံ့ပိုးဖို့လိုကြောင်းပြောပါရယ်စင်တရေရဖို့အတွက်ပြီးခဲ့တဲ့နှစ်တွေအတွင်းစင်တွေကိုပို့ပြီးတက်လာကြတယ်လို့ကမ္ဘာတော်ရိုင်းတရိတ်ဆန်ရန်မုံငွေအဖွဲ့WWF ရဲ့မြန်မာဌာနကိုယ်စားလှယ် Christy Williams ကပြောပါတယ
် early 2016 the same market along one of the border markets along Chinese border only about 3 or 4 shops were selling elephant
စင်ရရဖို့အတွက်စင်ရဟာပုံပြီးပြတ်မှဖြစ်လာရပါတယ်2016 19လောက်ကစပြီးတပတ်မှာစင်တကောင်နှုံးလောက်အသက်ခံနေရပါတယ်ပြုံးနေတဲ့ဈေးကွက်ကဆိုင်တွေရဲ့80ရာခိုင်နှုန်းဟာစင်တရေတွေရောင်းနေကြပါတယ
်တရိတ်ဆန်အတွက်ပစ္စည်းတွေကိုအထူးသဖြင့်နေဆက်ကဈေးကွက်တွေမှာတွေ့ရလေရှိပြီးအဲ့ဒီဒေတာဟာအစိုးရရဲ့ထိန်းချုပ်မှုကနေကင်းလွတ်နေတဲ့ဒေတာဖြစ်တာကြောင့်မှောင်ကိုဈေးကွက်တိုက်ဖြတ်ရေးဟာအရာမရောက်သလိုဖြစ်နေပါတယ်။မှောင်ကိုတိုက်ဖြတ်ရေးလုပ်ငန်းတွေအောင်မြင်ဖို့ဆိုရင်တစ်တော်ဝန်ထမ်းတော်ကောင်းတွေကိုစွမ်းရည်မြင့်တင်ဖို့လိုသလိုစင်နဲ့ပတ်သက်တဲ့ထွက်ကုန်တွေရောင်းဝယ်တာဟာဥပဒေမဲ့တရားမဝင်လို့ရဖြစ်တယ်ဆိုတာကိုပြည်သူတွေသိနိုင်အောင်ပညာပေးဖို့လိုကြောင်း WWF အဖွဲ့ကပြောပါတယ်။ဒါအပြင်စင်လိုနိုးတဲ့သရဝါဒီတဘာဝတိုင်းကျင်လည်ကျဆားရမယ်နေရာဒေသရှားပါလာတဲ့ပြဿနာရှိနေတယ်လို့ Fauna Flora International မြန်မာအဖွဲ့စီမံကိန်းမန်နေဂျာ Mark Gringley ကပြောပါတယ
် Material damage to the local communities which can be done through maybe fencing or
နောက်ထပ်စင်ခုံမှုကြီးတစ်ခုကလူတွေနဲ့စင်တွေကြားကပရိပခဖြစ်ပြီးလူတွေကစိုက်ခင်းတွေကိုတိုးချဲ့လာပါတယ်အထူးသဖြင့်စောင်းအုံးစီစိုက်ခင်းတွေဖြစ်ပါတယ်
အခုလိုအစင်းတဲ့လူတွေကြားသဟဇာတာမဖြစ်တဲ့အကျိုးဆက်အဖြစ်လူအတိုင်းဝန်းကြားအသက်မွေးဝမ်းမှုအတွက်ဆုံးရှုံးရသလိုလူတွေရောအစင်းတွေပါတည်ဆုံးတန်ရာရတာတွေရှိနေပါတယ်အခုခါမှာမြန်မာအစိုးရကစီမံချက်ချလှုပ်ဆောင်နေတာကြောင့်ဒီပြဿနာတွေမကြခင်ကွယ်ပြောက်သွားမယ်လို့မျှော်လင့်မိကြောင်း Greenlee ကပြောပါတယ်ခင်ဗျာ
ကိုညံဝေးအောင်ပြောပြသွားတာပါမနေ့တောက်ကြနေ့ကရန်ကုန်မှာကျင်းပတဲ့ Light Heavyweight တန်းကမ္ဘာ့ချန်ပီယံပြိုင်ပွဲမှာပြိုင်ဘက်ကိုအနိုင်ထိုးပြီးရွှေကပတ်ချန်ပီယံဆုရရှိသွားတဲ့အောင်လအန်ဆန်းဟာတမိုင်းဝင်ကမ္ဘာ့ချန်ပီယံနှစ်ထပ်ကွမ်းဖြစ်သွားပါပြီ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အခုကြားခဲ့ရတဲ့အတန်ကတော့ရန်ကုန်သူဝနမိုးလုံလီလုံအားကစားခမ်းမမှာကျင်းပခဲ့တဲ့ One Championship LightHeavyweight ကမ္ဘာ့ချန်ပီယံဘောလုံးပွဲမှာအောင်လအန်ဆန်းကပြိုင်ဘက်ဖြစ်သူဘရာဇီးနိုင်ငံသားချန်ပီယံဟောင်းအလက်ဇန်ဒါမာဂဒိုကို56စက္ကန့်အတွင်းခြေထောက်ကန်ကျန်းနဲ့အလဲထိုးတက်နိုင်ခဲ့တဲ့အတွက်ရွှေကပတ်ကမ္ဘာ့ချန်ပီယံအဖြစ်ဒိုင်လူကြီးကကြေညာသွားတာပါ
အခုလိုစက္ကန့်ပိုင်းတွင်ပြိုင်ဘက်ကိုမထင်မှတ်ပဲအလဲထိုးနိုင်ပြီးကမ္ဘာချန်ပီယံနှစ်ထပ်ကွမ်းဖြစ်လာတဲ့အောင်လအန်ဆန်းရဲ့အောင်ပွဲကို MMA ကိုခံပညာဆုံးသုံးခွင့်ရတဲ့လက်ဝိတ်အားကစားလောကမှာသမိုင်းဝင်အဖြစ်ဂုဏ်ပြုခဲ့ကြတာပါ။ရွှေကပတ်နှစ်ခုရကမ္ဘာချန်ပီယံဖြစ်လာတဲ့အောင်လအန်ဆန်းအတွက်အမေရိကန်ပြည်ထောင်စုမှရှိနေတဲ့သူ့ရဲ့မိသားစုဝင်တွေကလည်းအလွန်ဂုဏ်ယူမိတယ်လို့မြန်မာပြည်ပွားကချင်တိုင်းရင်းသားတွေရဲ့ပြည်ထောင်စုအပေါ်သစ္စာရှိမှုအဖြစ်တည်သေးဖြစ်ကြောင်းအကိုဖြစ်သူကမ်ဆန်းက VOA ကိုပြောပါတယ်။
အင်းမတောင်ဝမ်းမြောက်အတောင်းနဲ့အတောင်းဝမ်းမြောက်ဝမ်းသာဖြစ်ရတာပေါ့နော်ခြေဥစွာဖျားခြင်းကျေးဇူးတင်ပါတယ်နောက်အကုန်လုံးအားပေးနေကြတဲ့အတိုင်းတူပြည်သားအလုံးပေါ့နောက်ကျွန်တော်ရဲ့မိသားစုဝင်တွေနောက်ခြားမျိုးတွေအကုန်လုံးပေါ့နောက်ဆူတောင်းနေတဲ့လူတွေအလုံးကိုအင်းမတောင်ကျေးဇူးတင်ပါတယ်တိုင်းပြည်ကိုချစ်တဲ့ဟာပေါ့နော်ကျွန်တော်ကချင်တိုင်းရင်းသားတွေရောဒီပြည်ထောင်စုပေါ်မှာတစ္ဆာရှိပါတယ်တစ္ဆာဆောင်တည်မှုရှိတယ်နောက်တစ်ခုကချစ်ချင်းမေတ္တာရောအပြည့်အဝရှိပါတယ်
မနေ့ကရှင်ပြိုင်ထိုးတက်ပွဲမှာ heavyweight dan champion ဟောင်း Alexander Magado ကို second ပိုင်းအတွင်းမမျော်လင့်ပဲအနိုင်ထိုးတက်နိုင်ခဲ့တဲ့အတွက်ပွဲကြည့်ပရိသတ်တွေဘက်ကအတော်လေးအားမလို့အားမရဖြစ်ခဲ့ကြပါပြီ။အောင်လအန်ဆန်းအတွက်အလွန်ဂုဏ်ယူမိကြောင်း American ပြည်ထောင်စုကမြန်မာပရိသတ်တဦးဖြစ်တဲ့ကိုစောစောလှိုင်ကပြောပါတယ်
။ဒီအောင်လက weight dan ရနည်းနည်းလေးအတုံးထည်ရဟိုကိုသိမလားလို့ညီရဒါပေမဲ့တောင်းကူကသူကရှိတယ်။ဒါပေမဲ့သူကကဖက်လူကသူ့ကိုချုပ်တန့်တဲ့နည်းနဲ့တုံးဖို့လို့စူးစမ်းတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီမှာအောင်လာကချုပ်တက်တဲ့နေရုံပဲမလုပ်ဘဲသူကဟိုချီရက်ကိုသူကမောင်းစသုံးနေရဟိုနှစ်ချက်လောက်ကန်လေရဟိုဘက်ကနည်းနည်းလန်လန်ပေါ်လာတွေ့ရကိုကလုံးမို့ကြိုးစားတဲ့အားနဲ့သူကကန်နဲ့ကန်ချင်းနဲ့သွားဆိုင်တဲ့ခါမှာဟိုတကယ်ကိုပြင်းအားဖြစ်သွားတော့ဗျာအဲ့မှာတစ်ချက်တည်းပြစ်ကြသွားတယ်အဲ့ဒီမှာသူစင့်ထိုးမဲ့ဆိုရင်လည်းဟိုကထနိုင်ရမှာမဟုတ်ဘူးဒါတော့ဒဏ်ရာပြီသွားတယ်ပြီသွားတဲ့ခါကျတော့ဒဏ်ရာနေထားလိုက်တယ်ဝေးတန်းရပုံစံရပေါ့ဗျာသူကဘောစကြာရကြည့်နေအောင်လာဟိုပို့ပြီးတော့ကိုခံအပေါကောင်းတဲ့ဘောရှိဟိုဘက်ကလည်းချန်ပီယံဆိုတဲ့ခါကျတော့ဟိုတော်တော်လေးတော့ထိုးရမယ်လို့ညင်ထားတယ်အဲ့တော့ပွဲရတူသွားတယ်ပွဲအရတော့ကျွန်တော်အားမရဘူးဒါပေမဲ့အောင်လာနိုင်ဝင်ဆိုတော့ကျွန်တော်ဝင်တာပဲလေ
အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ကချင်တိုင်းသားအောင်လာအန်ဆန်းအနေနဲ့မြန်မာနိုင်ငံပြန်ပြီး MMA လက်ဝိတ်အားကစားလောကမှာကမ္ဘာချန်ပီယံဆုတွေရအောင်ရှင်ပြိုင်ခဲ့တဲ့အတွက်အခြားတိုင်းရင်းသားတွေအနေနဲ့လည်းဂုဏ်ယူမိကြောင်းမေရီလန်းပြည်နယ်ကချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူသေအုပ်ဆရာဒေါက်တာပေါ့ဇော်ခိုင်က VOA ကိုပြောပါတယ
်အရင်ပဲဂုဏ်ယူမိတယ်ပေါ့နော်ဘလို့ပဲဖြစ်တိုင်းရင်းသားပဲဖြစ်ဖြစ်နိုင်ငံကိုကိုစားပြုတယ်ဆိုတော့ကျွန်တော်တို့အကုန်လုံးကတော့ကျွန်တော်တို့ပမာပိသားတွေရှိပါပဲလို့နော်ကချင်ပြည်နယ်မှာတိုက်ခိုက်မှုတွေဖြစ်နေတယ်ဆိုတော့အဲလူတွေတိလာတယ်အစိုးရလည်းအတိမပြုလာတယ်ဆိုတော့သူ့အချင်းလေးအစိုးရလည်းအဖက်ကနေဒီတခုခုအကောင်းဆုံးတော့စီစဉ်ပေးမယ်လို့ကျွန်တော်ညွှန်လေးနဲ့နောက်ပြီးတော့မနစ်ကသူ့နိုင်တဲ့ချိန်မှာလည်းပဲသူကကျွန်တော်ရတဲ့ပတ်စံကတော့ကချင်ဒုက္ခတွေကိုကြီးမယ်လို့သူပြောခဲ့ဘူးတယ်အခုလေးသူကိုကြီးလိုက်မယ်ဒီလိုကိုကြီးချင်းအဖင်းပေါ့နော်အစိုးရနဲ့ဒီဒီကချင်တိုင်းသားတွေလက်နဲ့ကင်တက်ဖို့တွေကြားထဲမှာဒီကောင်းတဲ့အရာတွေဖြစ်လာမယ်နောက်ပြီးတော့သူ့အချင်းလေးလူတွေတိလာတော့ကချင်မျိုးဖြစ်လာတဲ့ခါကျတော့အစိုးရလေးစဉ်းစားလိုက်ပြီးတော့ဒီဆင့်ညာတဲ့စိတ်တွေရှိလာမယ်လို့ကျွန်တော်တို့ကမျှော်လင့်တယ်
။အောင်လအန်ဆန်နဲ့အလက်ဇန်ဒါမာဂရိုတို့ရှင်ပြိုင်မထိုးတက်ခင်ပြုတ်လုတဲ့ပြိုင်ပွဲတွေမှာပါဝင်ခဲ့တဲ့ MMA လက်ဝိတ်လောကမှာနာမည်ရလာသူအသက်33နှစ်အရွယ်မြန်မာနိုင်ငံသားဖိုးတော်ကလည်းပြိုင်ဘက်ကမ္ဘောဒီးယားနိုင်ငံသားကိုပထမတချီမာရင်ခြေထောက်ကန်ကျန်းနဲ့အလဲထိုးပြီးအနိုင်ရခဲ့ပါတယ်ရှင်ဒါကတော့မနေ့ကရန်ကုန်သူဝနာခမ်းမမှာအားကစားခမ်းမမှာကျင်းပခဲ့တဲ့ Light Heavyweight ကမ္ဘာချန်ပီယံရှင်ပြိုင်ထိုးတက်ပွဲနဲ့ပတ်သက်ပြီးတော့အောင်လအန်ဆန်းအနိုင်ရခဲ့တာကိုတင်ပြခဲ့တာပါရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းတိုက်ရိုက်နားထောင်နားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းနာယီဝက်အတွက
် The Filipino is no slave to anyone anywhere and everywhere
ဒါကတော့နိုင်ငံတကာမှာဖိလစ်ပိုင်အိမ်အကူအမျိုးသမီးတွေအလုပ်လုပ်နေရတဲ့ပတ်သက်လို့သူတို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးသွားဖို့သမရဒူတာတေးပြောသွားတဲ့အကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကမူရင်းအာပေါ်မပြတ်ကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါရှင်
။ဥရောပပါလီမန်မဂ္ဂဇင်းရဲ့အင်တာနက်စာမျက်နှာ theparliamentmagazine.eu မှာဥရောပပါလီမန်လူ့အခွင့်အရေးဆော့ကော်မတီဝင်ပါလီမန်မတ်အမ်ဂျက်ဘရှီယာကဖေဖော်ဝါရီ23ရက်နေ့စွဲနဲ့ရေးထားတဲ့မြန်မာ The World is Watching as Human Rights Collapse ဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့စောင်းမကိုမူရင်းတိုင်းကောက်နှုတ်တင်ပြပါမယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဝန်ထမ်းကြီးကွဲပွဲရာပြုတ်ကွဲပျက်စီးနေခြင်းနိုင်ငံတကာတိုင်းဝိုင်းဟာဘေးကရပ်ကြည့်သူလို့ကိုယ့်ဘာသာအဖြစ်ခံနေတယ်လို့ဆောင်းမရှင်ကရေးထားပါတယ်။ဖိနှိပ်ခံနေရတဲ့ရိုဟင်ဂျာလူနည်းစုကအကူအညီတောင်းတာကိုတုံ့ပြန်တာမှာနိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာပြစ်တင်ရှုတ်ချတာမှာကြီးမားပေမဲ့တကယ်တမ်းလုပ်ပေးတာနေပြီးတကယ်ဝင်ရောက်ဆက်ဖက်မှုမရှိသလောက်ပါပဲလို့ဆောင်းမရှင်အမ်ဂျက်ဘရှီယာကရေးပါတယ်။သူဟာပြီးခဲ့တဲ့နှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုသွားခဲ့ပြီးပြီးခဲ့တဲ့သတင်းပတ်မှာတော့မြန်မာနိုင်ငံကိုသွားခဲ့ပါတယ်။ဥရောပပါလီမန်လူ့အခွင့်အရေးဆက်ကော်မတီကိုယ်စားလှယ်အဖွဲ့နဲ့အတူသွားခဲ့တာဖြစ်ပြီးကုန်သွယ်ရေးနဲ့နိုင်ငံခြားရေးကော်မတီဝင်အမတ်တွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံခီးစဉ်တွင်အရေးပတ်လူမှုအဖွဲ့နဲ့ဘာသာရေးအဖွဲ့တွေကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတာသူ့ကိုအတည်ပြုပြောဆိုခဲ့ကြတယ်လို့ရေးထားပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကိုသွားခွင့်မရခဲ့တယ်လို့မြန်မာကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာကိုလည်းညှင်းပယ်ခဲ့တယ်လို့အမ်ဂျက်ဘရှီယာကရေးပါတယ်။အရိကန်သက်ချက်တွေကြောင့်ကိုယ်စားလှယ်ဖွဲ့ခီးစဉ်ကိုဖျက်ဖို့စဉ်းစားခဲ့သေးပေမဲ့ဘာတွေတိလာနိုင်မလဲဆိုတာကိုကြည့်ဖို့အတွက်မဖျက်ဖဲသွားခဲ့တယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာရေးကိုလူသားချင်းစာနာမှုရေးကိစ္စတက်တဲ့အဖြစ်ဆက်လုပ်နေဖို့မဖြစ်နိုင်တော့တယ်လို့အစိုးရနဲ့လက်ထဲမှာပဲမထားနိုင်တော့ပါဘူး။ရေရှည်ခံမဲ့နိုင်ငံရေးသဘောတူညီချက်တရက်ကိုအကောင့်ထည့်ဖော်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တွန်းအားပေးစောင့်ကြည့်သွားရပါမယ်လို့အမ်ဂျက်ဘရှီယာကရေးပြီးအချက်၃ချက်ပါအစီအစဉ်တစ်ခုကိုအစိုးပြုရေးထားပါတယ်။နံပါတ်၁ကနိုမလာ23ရက်နေ့မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေအကြားသဘောတူထားတဲ့ဒုက္ခသည်တွေနေရာရင်းပြန်ရေးသဘောတူညီချက်ကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ရဲ့အခိုင်အမာပါဝင်မှုနဲ့အပြည့်အဝအကောင့်ထည့်ဖော်ဖို့နံပါတ်၂ကနိုင်ငံမဲ့ပြဿနာအထူးသဖြင့်ရိုဟင်ဂျာကိစ္စကိုဖြေရှင်းရေး1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုပြင်ဆင်ဖို့နဲ့၃ကတော့မြန်မာလူခွင့်ရေးအခြေအနေကိုထိရောက်စွာစောင့်ကြည့်ပြီးတင့်တင့်တဲ့အကူအညီပေးဖို့နဲ့လူခွင့်ရေးအဖွဲ့တွေကိုရခိုင်ပြည်နယ်အပါအဝင်သွားလာခွင့်ပြုဖို့အမ်ဂျက်ဘရှီယာကအဆိုပြုရေးသားထားပါတယ်။မှန်ကန်တဲ့အလို့ကိုစလုပ်ဖို့ဘယ်တော့မှနောက်မကျပါဘူးလို့လည်းဆောင်းမရှင်ကနှီးကုန်းချုပ်ရေးသားထားပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုရှိနေတော့ကြာမြန်မာခီးသွွားလုပ်ငန်း18ရာခိုင်နှုန်းမြင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ The Telegraph သတင်းဌာနရဲ့ဖေဖော်ဝါရီလ22ရက်နေ့စွဲနဲ့ online ဆောင်းမတစ်ပုဒ်ကိုဆက်ပြီးကောက်နှုတ်တင်ပြပါမယ်။မြန်မာနိုင်ငံမှာရူဝင်ညာပြဿနာရှိနေတာကြောင့်ကမ္ဘာလက်ခီးတွေမသွားသင့်ဘူးလို့ပြောဆိုတာတွေရှိနေတဲ့အကြောင်းပါပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးဆဲကမ္ဘာလက်ခီးတွေလုပ်ငန်းအတက်ပြနေတယ်လို့စောင်းမမှာရေးထားပါတယ်။2019ခုနှစ်အတွင်းမြန်မာနိုင်ငံကိုကမ္ဘာလက်ခီးတွေ 3.44 တန်းဝင်ရောက်ခဲ့တယ်လို့မြန်မာခီးသွားလုပ်ငန်းဌာနကထုတ်ပြန်ထားတာကိုကိုးကားရေးထားပြီးဒါဟာ2016ခုနှစ်က 2.9 တန်းနဲ့နှိုင်းယှဉ်ရင်ဆက်ရှိရခိုင်နှုန်းတက်လာတယ်လို့ဖော်ပြပါတယ်။ဒါတော့မှပဲ2015ခုနှစ်ကစံချိန်တင်ကဘာလက်ခီးတဲ့ရေအတွက် 4.68 တန်းရှိခဲ့တာကိုမမှီသေးပါဘူးမြန်မာနိုင်ငံကဘာလက်ခီးသွားလုပ်ငန်းပေါ်မှာမိကိုအားထားနေရတဲ့စင်းရဲနွမ်းပါတဲ့လူလူအများပြားရှိနေတာကြောင့်ကဘာလက်ခီးသွားလုပ်ငန်းဆက်ပြီးတိုးတက်အောင်လုပ်ဖို့အရေးကြီးပြီးမြန်မာနိုင်ငံကိုမသွားဘဲနေတာကြောင့်တော့ရိုဟင်ဂျာတွေပေါ်အစိုးရကပြုမှုဆက်ဆံတာပြောင်းလဲသွားမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ပ ဒီဒိတ်နဲ့နောက်နိုင်ငံတွေကကမ္ဘာလက်ခီးတွေတွေကနေရတဲ့ဝင်ငွေဟာမပြောပါလို့လို့ပါပဲလို့ The Telegraph သတင်းဌာနရဲ့ခီးသွွားကဏ္ဍကမြန်မာနိုင်ငံဆိုင်ရာကြွမ်းကျင်သူ Gil Chilton ပြောတာကိုကိုကာပြီးစောင့်မတ်မှာဖော်ပြထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
တိမ်နေတဲ့တင်ပြမယ် idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်တဲ့ဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyei lash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော်မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်သလိုပဲလို့အတိအပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီကူဝိတ်မှာအလုရှင်ရဲ့အသက်ခံခဲ့ရတဲ့ဖိလစ်ပိုင်အင်အကူအမျိုးသမီးတဦးရဲ့အလောင်းကိုတနှစ်အကြာမှတွေ့ရှိခဲ့တဲ့ဖြစ်ရဟာတမရဒူတာဒေးကိုဒေါသထွက်စေခဲ့ပါတယ်။ဒါကြောင့်ကူဝိတ်မှာနောက်ထပ်အသစ်ဖိလစ်ပိုင်အလုသမားတွေတွားရောက်လုကင်ခွင့်ကိုလည်းတမရကပိတ်ပင်လိုက်ပါပြီ။ဒီဖိလစ်ပိုင်အလုသမားအင်အကူတွေရဲ့အခွင့်အရေးတွေအကာအကွယ်ပေးဖို့တမရဒူတာဒေးဘလို့ကြိုးပမ်းခဲ့တယ်လဲ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင်။
ဒီကိမနဲ့တွေ့တင်ပြမယ် idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက
But let me ask, when will this inhuman treatment of our Filipino workers end? When will the upliftment of their human dignity begin?
You know, maybe as the Philippine Alouzamari or Dilo Lumusane, a few more Kinduna, Pero Yatamale, Luya Gundikao, Pero Tambusat Hajamale, Kuwait Asura, being Philippine Alouzamari and Hayan Lukainet.နိုင်ငံတွေအားလုံးမှာလူချင်းဝတ်နဲ့ပတ်သက်လို့လေးစားလိုက်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ကျွန်တော်တို့ကကျွန်တော်အလုပ်သမားတွေအတွက်အထူးအခွင့်အရေးပေးဖို့တောင်းဆိုနေတာမဟုတ်ပါဘူး။ဒါပေမဲ့လေးစားမှုလူကုန်သိက္ခာနဲ့အခြေခံအခွင့်အရေးတွေခံစား권ရရှိဖို့သူတို့တွေဘေးအန္တရာယ်ကင်းရှင်းစေဖို့ကိုတော့ကျွန်တော်တို့တောင်းဆိုပါတယ်
။အဲ့ဒါကတော့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကဒေါသနဲ့မိကွန်းထုတ်လိုက်တာပါ။သမ္မတတဦးကိုခုလိုဒေါသထွက်စီခဲ့တဲ့အချက်ကတော့ရင်နံကျော်လာတဲ့ကူဝိတ်နိုင်ငံမှာအင်အကူဖြစ်သွားရောက်လုပ်ကင်ခဲ့တဲ့ဖိလစ်ပိုင်အမျိုးသမီးအသက်29နှစ်အရွယ်ဂျိုအန်နာဒန်နီယယ်လာဒမက်ဖီလစ်ရဲ့အလောင်းကိုဖေရီလာခုနှစ်နှစ်ကသူ့ရဲ့အလို့ရှင်ငှားရမ်းခဲ့တဲ့တိုက်ခန်းမှာရဲကတွေ့ရှိခဲ့တာနဲ့ပတ်သက်တာဖြစ်ပါတယ်ဖိလစ်ပိုင်မှာကျင်းခဲ့တဲ့မိဘတွေနဲ့မောင်ငယ်ညီမငယ်တို့ကိုလှုပ်ချွေးဖို့အတွက်2014ခုနှစ်ကကူဝိတ်ကိုအင်အကူဖြစ်သွားရောက်လုပ်ကင်ခဲ့သူဂျိုအန်နာဒမက်ဖီလစ်ဟာဖိလစ်ပိုင်ရှိမိသားစုနဲ့တနှစ်ကို၃ချိန်သာဆက်သွယ်ခွင့်ရရှိခဲ့ပြီး2016ခုနှစ်မှာတော့သူထံကဘာမှသတင်းမကြားရတဲ့အတွက်ကြောင့်မိဘတွေက တဆိုင်ရာကိုတိုင်တန်းခဲ့ပြီးမဲ့လေဘာမှကြံကြားခြင်းမရှိခဲ့ပါဘူးတနှစ်ကြာဖြစ်တဲ့2018 February လမှာတော့သူ့ရဲ့လှုပ်ရှင်တွေဖြစ်တဲ့ Syria နိုင်ငံသားနဲ့ Lebanon နိုင်ငံသူဇနီးမောင်နှံတို့ဟာ Al-Shabaab ရက်ွက်နေတိုက်ခန်းကနေပြောင်းသွားခဲ့ပြီးရဲကဝင်ရောက်ရှာဖွေခဲ့ရမှာ Juvenal Demophilus ရဲ့အလောင်းကိုရေခဲတတာ Freezer ထဲမှာတွေ့ရှိခဲ့တာပါသူ့ရဲ့အလောင်းကိုဆေးဆီးရမှာလဲလေမျိုးကိုညှစ်ထားတဲ့ဒဏ်ရာတွေရိုက်နဲ့နှိပ်စက်ထားတဲ့ဒဏ်ရာတွေတွေ့ရှိခဲ့တာဖြစ်ပါတယ်ဒီဆုံးသူရဲ့အလောင်းကိုတော့ February 16ရက်နေ့ကဖိလစ်ပိုင်ကိုပြန်လည်တည်ယူခဲ့ပြီဖြစ်ပါတယ်ဒီလိုဖိလစ်ပိုင်အိမ်အကူအမျိုးသမီးတူရရဆက်ဆက်အသက်ခံရမှုအစီရင်ခံချက်ကိုဓာတ်ပုံတွေနဲ့တကွတွေ့ရှိတဲ့အခါမှာတော့သမရဒူတာတီးကခုလိုပောက်ကွဲခဲ့တာဖြစ်ပါတယ်
The Filipino is no slave to anyone, anywhere and everywhere. We do not intend to offend any government or anyone.
Filipino နိုင်ငံသားတွေဟာဘယ်နေရာရောက်ရောက်ဘသူရဲ့ကျွန်းမှမဟုတ်ပါဘူး။ကျွန်တော်တို့ဟာဘယ်အစိုးရကိုမှမကြင်မနက်ဖြစ်အောင်မလုပ်လိုပါဘူး။ဒါပေမဲ့ Filipino နိုင်ငံသားတွေကိုယ်မှသွားရောက်အလုပ်လုပ်ကိုင်မှုတာမြင်မင်းချဖို့လိုအပ်မယ်ဆိုရင်တော့ချက်မှတ်ရမှာပဲဖြစ်ပါတယ်။ဒီမင်းဟာဒီကနေ့ပဲစတင်မှာဖြစ်ပြီးဘယ်တော့အထိဆိုတာကျွန်တော်မပြောနိုင်ပါဘူး။ကျွန်တော်ဒီကနေ့မနေ့စောစောကပဲချမှတ်လိုက်တာပါအသက်ခံရတဲ့အမျိုးသမီးအကြောင်းအစီရင်ခံစာကိုဓာတ်ပုံတွေနဲ့တကွကျွန်တော်တွေ့ခဲ့ရပြီးရင်တော့အခုလိုချမှတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ
်ကုဘေမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေနေနဲ့ဗီဇာကုန်တို့ overstay ရေးယူခံရမှာဆိုပြီးအလုပ်ရှင်တွေရဲ့ခေါင်းပုံဖြတ်မှုတွေခံကြရသူတွေတောင်းတဲ့ချီရှိတဲ့အတွက်ကြောင့်လေသမရဒူတာတေးကကုဝိတ်ကိုနောက်ထပ်ဖိလစ်ပိုင်အလို့သမားတွေမသွားရောက်ဖို့ဟန်တာရဲ့အမိကိုထုတ်ခဲ့ပြီးဖေဗရီလ17ရက်နေ့ကနေ23ရက်နေ့အထိအတုပ်လိုက်ခွဲပြီးသူ့နိုင်ငံကဇေခန်းက82နာရီအတွင်းလုံသမားတွေကိုခေါ်ဆောင်ဖို့လေတူတာတီးကအမိချမှတ်ခဲ့ပါတယ
် So there is a total ban of workers to Kuwait and I have given the bellio 72 hours to go there and pick up
ကိုကိုဖိလစ်ပိုင်ကအလုသမားတွေအလုသွားလုပ်တဲ့ကိစ္စပေါ်လုံးဝပြင်ပထားပါတယ်။ဒါအပြင်ကျွန်တော်တို့အချိန်82နာရီပေးထားပါတယ်။82နာရီအတွင်းမှာကျွန်တော်တို့ကိုဝိတ်ကိုသွားပြီးဖိလစ်ပိုင်အလုသမားတွေကိုသွားခေါ်မှာဖြစ်ပါတယ်
။ချိန်ထဲမှာပဲဌာနေကိုခုလိုပြန်ကြတဲ့အလုသမားတွေအတွက်လည်းအလုတ်ကိုင်းရှာဖွေပေးဖို့အစီအစဉ်တွေဆွဲခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်ရဲ့လူဦးရေ103သန်းနဲ့ဆယ်ပုံတစ်ပုံဖြစ်တဲ့ဆယ်သန်းလောက်ဟာပြပမှာတွားရောက်လုတ်ကင်ခဲ့ရှိကြပြီးအထူးသဖြင့်အာရှမှာတင်မောသားတွေနဲ့အိမ်အကူတွေဖြင့်တွားရောက်လုတ်ကင်ကြတာများပါတယ်ကူဝိတ်မှာဖိလစ်ပိုင်အလုသမားပေါင်း9သိန်းလောက်ရှိတယ်လို့အစိုးရရဲ့တရားဝင်မှတ်တမ်းတွေကသိရပြီးအရှိလေပိုင်းဒေသတစ်ခွေမှာတော့ဖိလစ်ပိုင်အလုသမား3.5သန်းရှိတာဖြစ်ပါတယ် Overseas Foreign Workers OFW လို့တိုးကောက်ခေါ်တဲ့ပြပမှာတွားရောက်လုတ်ကင်နေတဲ့ဖိလစ်ပိုင်အလုသမားတွေကထာနေကိုပြန်ပို့တဲ့ငွေကြောင့်လေဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးကိုထိန်းထားနိုင်တာဖြစ်ပါတယ်။ဒါကြောင့်လေကိုနိုင်ငံကိုအကျိုးပြုတဲ့လူတွေကိုအကအကွယ်မပေးရခေါင်းလားဆိုပြီးသမရဒူတာတေးကိုတိုင်ကအစိုးရကိုခုလိုကြိမ်းပောင်းခဲ့ပါတယ်
။ Sad to state it seems that our government is as inutile as our foreign workers are helpless in the present state of things.
ဝန်ထမ်းစီကောင်းတာကလက်ရှိအခြေအနေမှာကျွန်တော်နိုင်ငံသားရောက်အလုပ်သမားတွေကအကူရမဲ့ဖြစ်နေသလိုကျွန်တော်အစိုးရကလည်းအဆုံးမကြပဲဖြစ်နေတဲ့အချက်ပါပဲဒါဟာကျွန်တော်နိုင်ငံအတွက်ဆက်စရာပါနိုင်ငံသားမှသွားအလုပ်လုပ်နေတဲ့အလုပ်သမားတွေဟာကျွန်တော်ရဲ့ခက်သည့်ရဲကောင်းတွေလို့အစိုးရကဂုဏ်ယူစွာပြောခဲ့တာပါကျွန်တော်အပြောနဲ့လက်တွေ့အလုပ်ကတလွဲစီဖြစ်နေပါတယ
်ကူဝိတ်မှာ2016ခုနှစ်မှာဖိလစ်ပိုင်အလုပ်သမား82ဦးတည်ဆုံခဲ့ပြီး2019ခုနှစ်မှာ103ဦးတည်ဆုံခဲ့တာဖြစ်ပါတယ်ပြည်ကတဲ့ဒီဇင်ဘာလကလည်းကူဝိတ်မှာဖိလစ်ပိုင်အလုသမားအနည်းဆုံး6ဦးအဖြေရှာမြပဲတည်ဆုံခဲ့ကြရပါတယ်။2018ခုနှစ်မှာဂျကာတာပါဝါစလူဆိုသူအသက်44နှစ်အရွယ်အိမ်အကူအမျိုးသမီးတူဟာအိမ်ရှင်ရဲ့သမီးကိုတပ်ဖြတ်မှုနဲ့ကူဝိတ်တရားရုံးကကွပ်မြက်လိုက်ပါတယ်။ပါဝါကိုကွပ်မြက်တဲ့နေ့မှာတင်ပဲနောက်ထပ်ဖိလစ်ပိုင်အိမ်ဘော်တူကိုသူ့ရဲ့ကူဝိတ်နိုင်ငံသားအိမ်ရှင်ကရိုက်သတ်ခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ဘယ်သူကမှတိတ်မသိခဲ့ကြပါဘူး။ဒါကြောင့်သမရဒူတာတေးကသတင်းစာရှင်းလင်းပွဲမှာဒါကိုထောက်ပြခဲ့ပြီးကူဝိတ်နိုင်ငံရဲ့လူသားချင်းစာနာမှု ချင်းထုံးကိုမိကွန်းထုတ်လိုက်ပါတယ
် Is there something wrong with your culture? Is there something wrong with the values?
ကူဝေးရဲ့ယဉ်ကျေးမှုစရိုက်ကမှားနေသလားသူတို့ရဲ့လူကျင်ဝတ်သိက္ခာတံပိုးထားမှုကဒီလောက်တောင်ညံဖျင်းနေသလား
မြန်မာနိုင်ငံမှာတော့ပြပမှာတွားရောက်လောက်ကင်ကြတဲ့အိမ်အကူအမျိုးသမီးတွေဟာဖိလစ်ပိုင်အရေးတွက်လောက်မများပေမဲ့မြန်မာအမျိုးသမီးတွေနဲ့အာနယ်ချက်တွေရှိတဲ့အတွက်ဖိလစ်ပိုင်အမျိုးသမီးတွေထက်အနှိမ်ခံရနှိပ်စက်ခံရတာတွေရှိတယ်လို့သိရပါတယ်။အကြောင်းကတော့2016ဇွန်လကချင်းအမျိုးသမီးလေးပြင်ကုန်တုန်းဟာစင်ကာပူအလုပ်ရှင်ရဲ့နှိပ်စက်မှုကြောင့်တည်ဆုံခဲ့ရတယ်လို့2019ဇွန်လကလည်းမြန်မာအိမ်ကူဇင်မာဦးဟာအင်းရှိရဲ့နှိပ်စက်မှုကြောင့်တိုက်မြင့်ဘောကနေခုန်ချပြီးမိမိကိုယ်ကိုမိမိအဆုံးစီရင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ပြပရောက်မြမအမျိုးသမီးအိမ်အကူတွေကိုဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲဆိုတာကိုစဉ်းစားရမှာဖြစ်ပါတယ်။စင်ကာပူရှိ Home လို့သူကခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့အဖွဲ့မှာစေနာဝန်တန်းကုညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးကြည့်ခဲ့ပါတယ်
။ဒီမှာတက်ကပါလဲဆိုလို့ရှိရင်အင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုပ်လုပ်ဖို့အတွက်ကိုနော်အစိုးရလေးပြီးတော့ဥပဒေလေးတစ်ခုတော့ကြာတန်းပင်တယ်လို့ကျွန်တော်ဆိုရယ်။ပတ်ဆိုလို့ရှိရင် terms of contract ဆိုအဲ့ဒီမှာဘာတွေပါမလဲအလုပ်ချင်ကဘလောက်အဲ့အဲ့လိုမျိုးတွေကိုအစိုးရလေးပြီးတော့ဥပမာဖိလစ်ပင်းမှာဆိုလို့ရှိရင်သူကပါလဲဆိုရှင်သူက Migrant Workers and Overseas Philippines Act ဆိုပြီးတော့သူမှရှိတယ်။ပြီးရခါကျတော့ဒီrecruitment and employment of overseas workers rules and regulations ဆိုပြီးတော့အဲ့ဒါလေးရှိတယ်။ကျွန်တော်တို့ဗမာပြည်ကြတဲ့အခါကျတော့ဗမာဖြစ်လဲဆိုလို့ရင်သူကတရားဝင်ရဲ့ agency တွေကတရား training မပေးတာ right ဝင်မလို့တာစာချုပ်ကိုတရားချုပ်မပေးတာတစ်ခုချင်းတာဝန်မယူတာအဲ့ဒါလေးရတယ်ကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ You can
bend but never break me cause it only serves to make အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်။မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန်အထွက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ခရီးယာတွေပိုးပြီးတုံးလာတာကြောင့်ပါ။လက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာဆက်ခရီးယာတုံးဆွဲနေတဲ့အခြေအနေကိုသိရအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဦးမျိုးအောင်ကျော်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါဒီနေ့ထဲမှာမြန်မာနိုင်ငံရဲ့ပြပတင်ပို့မှုကတန်ချိန်3တန်းပေါ့နော်3တန်းဆိုတဲ့အတိုင်းတာတစ်ခုရောက်သွားတယ်အဲ့လိုတခါမှ record မဖြစ်ဘူးတန်ချိန်3တန်းအထိကိုတင်ပို့လို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လဲဆိုင်ကထူးထူးခြားခြားတိုးလာတာတော့သိမရှိပါဘူး။ဘာကြောင့်ဆန်ထွက်တိုးလာရတာပါလဲ
။ထုံလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့တောင်သူတွေမှာမျိုးကောင်းမျိုးတန့်သုံးဆွဲမှုနည်းနည်းလေးပိုလာတယ်။သုံးဆွဲအကောင်မှန်သူတို့အဝိုင်းနဲ့စီရှိလာတယ်။အဲ့ဒါတစ်ပိုင်းပေါ့။နောက်ပြီးတော့ဟိုဆိုင်ရေးပြူရေးဘိုင်းမှာနီးပညာဘိုင်းဒီမှာလူလာတဲ့ဆန်သားတွေရှိလာတာလေးတွေရတယ်။ရိတ်သိမ်းမှုစနစ်ပိုင်းမှာလူငယ်တွေကအကုန်လုံးနိုင်ငံသားကိုထွက်သွားတဲ့အခါကျတော့လူသားရှားပါမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်။အဲ့ဒါအတွက်ကိုရိတ်သိမ်းချွေလေးဆက်တီပို့ပြီးတော့တုံးဆွဲလာတာအခုဆို၄နှစ်ပတ်ဝန်းကျင်လောက်မှာထူးထူးခြားခြားတိုးတက်လာတယ်။ရိတ်သိမ်းချွေလေးဆက် combine harvester တွေပေါ်လာတဲ့အတူဒေကွက်တွေကဥပမာငကိုကဆိုလေ10ဧကားလောက်ပိုင်နေတူနေသူတို့ရဲ့ဒီလေယာဉ်လုပ်ငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်အနည်းတလားလောက်ကြီးပြီးပြီးပြီးချင်းမသိမ့်လို့ရတယ်။ခုခါတော့တရနေ့အတွင်းမှာစေကတခါလေပြီးသွားပြီးစပါးဖြစ်သွားတာပေါ့နော်။အဲ့ခါကျတော့ဒီစပါးတွေကိုဟိုပါပေါ့နော်နိုင်နိုင်နေနေကင်ွယ်ဘူးခက်ခဲရှိပြန်တော့ဒီဆန်ဆက်တွေကိုဒါတွေရဲ့စပါးကျွန်တော်တို့အစိုးချိန်တိုင်းရောင်းရတဲ့ကိစ္စတွေဖြစ်လာတယ်ပေါ့။နောက်တစ်ဖက်ကလည်းရိတ်တဲ့သိမ့်တဲ့အချိန်မှာရာသီဥတုရဲ့အကန့်အသတ်တွေကရှိလာတဲ့ခါကျတော့ဒီစပါးတွေ6ဖူအတွက်ကိုစက္ကရိယာတွေတုံးလာတဲ့အဆင့်ကိုတွန်းအားပြီးလာတာပေါ့နော်။ဟိုကကျွန်တော်စပါး6ခန်းဆက်တွေလေခင်မီဆက်တွေလည်းရှိသလိုကျွန်တော်ဆိုဒါဗီယက်နမ်နေပြီးတော့2005လောက်ကနေကျွန်တော်ဤပညာရလာပြီးတော့2005နှစ်ကုန်ပိုင်းနေစပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်။ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ ဗီယက်နမ်ပုံစံစပါး6ခန်းစက်ကြီးကျွန်တော်တို့ဒါဗမာပြည်ကိုစားပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်အဲအဲ့ဒါတွေကလည်းအခုရှေ့ပိုင်းမှာသုံးဆွဲမှုသိပ်မများပါပဲဒီဘက်3နှစ်လောက်တွင်မှာတော်တော်လေးကိုများပြားလာတာပေါ့နောက်ပြီးတော့တရုတ်ပြည်က6ခန်းစက်ကြီးဝင်လာတယ်ထိုင်ဝမ်ဝရီးယားဂျပန်နီလာတယ်အိန္ဒိယလာတယ်ပေါ့နော်စသဖြင့်ဒီလို6ခန်းစက်ကြီးသုံးဆွဲမှုဒါပဲပြပြောကျွန်တော်တို့ဆန်စပါးကြီးရဲ့အလီလွင့်ကြီးတော်တော်လေးနည်းသွားတယ်
ဘယ်တိုင်းတားထိနေသွားတာပါလဲ
။လေသမားကြီးရဲ့တမယိုးကြရိတ်သိမ်းမှုစနစ်ပေါ့နော်။ဟိုလက်နဲ့ရိတ်၊ကိုင်းနဲ့လှမ်း၊လူနဲ့တဲပြီးချွေလေးစက်နဲ့ချွေ၊ဒါမှမဟုတ်ရှင်ကောက်ပြန့်နေဖြတ်ပြီးနွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲ့တော့မှစပါးဖြစ်တဲ့အချိန်ကြီးကနေဆက်နဲ့တခါတည်းရဲ့တည်းရဲ့ခွန်းနှစ်ရက်လောက်အတွင်းမှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့။ဒီလိုဆက်တည်သုံးတဲ့အခါကျတော့ရိတ်သိမ်းမှုအလီလွင့်ကြီးတော်တော်လေးကိုနေသွားတယ်ပေါ့။ကျွန်တော်မြင်လာတော့ဒီစပါးဖြစ်တဲ့အဆင့်မှာ900ခန်းလုံးလောက်ပဲတက်တာ။နောက်ပြီးတော့ကျွန်တော်ဆန်ဆက်ဒီမှာစပါး6ခန်းဆက်ကနေဒီဆန်ဆက်ဒီလည်းအဆင့်မြင့်လာတဲ့အခါကျတော့တော်တော်လေးလီလွင့်မှုနေလာတယ်ပေါ့နော်။နောက်ကလာဆော့တာလေးပါတက်ပါညာဆိုတော့ငယ်လာတဲ့ခါကျတော့ဒီဆန်ဆက်အပိုင်းနဲ့ကျွန်တော်တောင်သူလေသမားတွေအပိုင်းရဲ့လေလွင့်မှုဒီကျွန်တော်အမြင်တော့ဆယ်ရာခိုင်နှုန်းလောက်ကိုညော့သွားတဲ့သဘောရှိတယ်။ငကူကဆိုရင်ဒါ25ရာခိုင်နှုန်း30ရာနှုန်းလောက်ကနေຢາດີລູຊູລູຊິຍຕໍຕໍມຽມມຽວລີລ້ວນຕົວແດ່ອາຈິນນີ້ຫັ້ນອ້າຍດາດູທີ່ຍໍບ້າຕົວແດ່ຈັນເຮົາດີຍາມານັງແຊນສະບາທົ່ວລົງຫມູ່ວ່າຕະນິດດັນຈິງຕັ້ນ30ລောက်ຊິແດ່ອ້າຍເດີ້ເສຍາໄກນົງຍໍແນ່ຫຍັງຈັນເຮົາວ່າ3ຕັ້ນປາວຈິງລောက်ຕັດຕາວ່າແດ່3ຕັ້ນຈັນເຮົາບາມາແຫຼວວິນອິດຕິເອຣີຍາອິດຕິມາດູແບ່ນແດ່ຈັນເຮົາອີ່ແທ້ໂຕ3ຕັ້ນປ່ຽນຍောက်ລະແດ່ຕະບໍແດ່ອ້າຍເດີ້ສະບາ3ຕັ້ນນີ້ອຈັນຍາພິສັນດັນຈິງອາພິຕິດຕະມະ5ຕັ້ນလို့ပြောလို့ရတယ်ပေါ့နော်ဒါအရေးသွင်းမြင်ဆန်ပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်တည်မှာပြပတင်ဖို့ရာဒီလေတပန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ယော်နှင်းမှုနေတာရဲ့မျိုးကြောင့်ကျွန်တော်တို့တိုးတက်လာတာကြီးကြောင့်ကျွန်တော်တို့ရဲ့ဒီထုတ်လုပ်မှုဒီအနည်းဆုံးတပန်းဝဲလောက်ထပ်ပေါင်းလိုက်ရင်သုံးသန်းကျွန်တော်တို့အတွက်ဘာမှမထိခိုက်ပဲနဲ့တိုးတက်လာတယ်ဆိုတဲ့သဘောလို့ယူရပါတယ်
အမြန်မာနိုင်ငံမှာဒီတမျိုးကြလုံနေရတဲ့အခုလို set တွေတုံးလာတဲ့အတွက်ကြောင့်ဒီလိုတိုးချက်လာတာပေါ့နော်ဆိုတော့ဘလို set တွေတုံးရင်ကောင်းမလဲဘလို့နီးပညာကပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဦး
ကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြည့်လိုက်ရင်တစ်ဖြည်းဖြည်းဖြည်းဖြည်းအရေးသွေးတောင်းဆိုမှုတွေပူပူများလာတယ်ပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်ပြန်ကြည့်ရင်ကျွန်တော်မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးအကျေများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇက်ဝဲများတဲ့25ရာခိုင်နှုန်းဆန်အဆင့်လိုပဲတင်ပို့လာနိုင်တာနေပြီးတော့အခုဆိုရင်ဒါ25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့စူပါ5လို့ခေါ်တဲ့900ရာခိုင်နှုန်းဆန်တွေတမ်းမြင့်ဆန်တွေပါတော်တော်များများတင်ပို့လာတယ်နောက်ပြီးတော့ဝယ်လိုအားတွေရှိလာတယ်ပေါ့နော်အဲ့တော့အရေးသွေးတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစပားတွေစပြီးတော့ရိတ်တဲ့ကွာခိုင်တွင်ထိမ့်သိမ့်မှုမှာစနစ်ချနာဖို့အရန်အရေးကြီးပါတယ်စပားတွေကိုအချိန်နဲ့တပြေးညီခြောက်ဖို့သွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စပားရိတ်တဲ့အချိန်မှာအဆိုးတက်များတဲ့အတွက်ကြောင့်သူမပြတ်မစည်းအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျ6ပူဝတ်တာပေါ့နော်ဒါကြောင့်မလို့စပါး6ခန်းစက်ပြီးလိုပါတယ်နီလန်းနဲ့စပါးထက်စပါး6ခန်းစက်ပြီးသုံးနဲ့စပါးကဆန်ွက်တွေပူပါတယ်ခင်ဗျနောက်တစ်ခုကဘာလဲဆိုတော့ဆက်အစင်တန်းကြီးပြင့်မှုလိုပါတယ်မြန်မာနိုင်ငံလူအပ်ချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးအကြီးဆုံးတစ်ခုကတော့လေယာဉ်ရီနဲ့ပတ်သက်ရင်ကုန်ထုတ်လမ်းတွေစနစ်ကျဖို့ရေသွင်းမြောင်းတွေစနစ်တကျဖို့အကွက်တွေကိုလည်းတရားစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရန်ရေးကြည့်ပါတယ်အဲအဲ့ဒါလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူစိတ်တွေညော့လာမယ်ဆက်ပိုင်းဆိုင်ရာတွေလေယာဉ်သုံးစက္ကရိယာတွေဒါဆက်မှုလေယာဉ်ကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစည်းရိတ်တွေညော့လာမယ်လူလုံအားလူအပ်ချက်တွေညော့လာရင်ကျွန်တော်တို့လေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းဒီကြကြအားဆိုင်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေနီးပညာပိုင်းတွေစက္ကရိယာပိုင်းတွေအမတန်လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဗီအိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင
်
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှင်များခင်ဗျာ။တူရကီနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့တာနာကေလစ်ကိုတရားရုံးတရုံးကယုံတင်စစ်ဆေးမှုမပြုလုပ်ခင်ဖမ်းဆီးထိန်းသိမ်းထားရကနေချွင်းချက်နဲ့လွှတ်ပေးထားဖို့အမိန့်ချမှတ်ခဲ့ပြီးတရက်တောင်မပြည့်သေးခင်ဖေဖော်ဝါရီလ၁ရက်နေ့မှာပြန်လည်ပြီးတော့ဖမ်းဆီးလိုက်ပါတယ်။အစိုးရရှေ့နေကနေညာတွင်ချင်းလျှောက်ထားလိုက်တဲ့အယူခံချက်ကြောင့်တရားရုံးကချမှတ်ထားပြီးသားဆုံးဖြတ်ချက်ကိုရုပ်သိမ်းလိုက်ပြီးသူ့ကိုထောင်ပြန်ပို့လိုက်တာဖြစ်ပါတယ်။ဒီမှုနဲ့အတူနိုင်ငံအတွင်းအရေးပေါ်အခြေအနေအရတရားစွဲခံရတဲ့လူခွင့်လှုပ်ရှားသူတွေသတင်းသမားတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေအတိုက်ခံနိုင်ငံရေးသမားတွေရဲ့အမှုတွေနဲ့ပတ်သက်ပြီးတော့အနီးကပ်စောင့်ကြည့်နေပါတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟေတာနိုဝါကပြောပါတယ်။နိုင်ငံအတွင်းအရေးပေါ်အခြေအနေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ချိန်ချောက်နေတယ်လို့တူရကီနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်မှုပေးထားတဲ့လွတ်လပ်စွာတရားစီရင်မှုအပေါ်မှာလည်းစိုးရိမ်မှုတွေတိုးများလာနေပါတယ်။အချိန်ဆွဲနေတဲ့နိုင်ငံတော်အရေးပေါ်အခြေအနေဆိုတာကိုအဆုံးသတ်ပေးဖို့နဲ့ဒီဥပဒေနဲ့အာဏာပိုင်တွေဘက်ကတစ်ဖက်သက်ထင်တယ်လို့ဖန်ဆီးထားသူတွေကိုပြန်လွှတ်ပေးဖို့တူရကီအစိုးရကိုကျွန်ုပ်တို့ကတောင်းဆိုပါတယ်။တူရကီနိုင်ငံရဲ့ပြည်တွင်းနဲ့နိုင်ငံတကာလိုက်နာဖို့တာဝန်ရှိတဲ့အချက်ဒီခရီးခွေတွေနဲ့အညီတရားဥပဒေစိုးမိုးမှုကိုအကာအကွယ်ပေးဖို့တောင်းဆိုပါတယ်။မစ္စတာကီလစ်ကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုရဲ့အဖွဲ့ဝင်ဖြစ်တဲ့ဆိုတဲ့စွပ်စွဲချက်နဲ့2018ခုနှစ်တည်းကအမှုစစ်ဆေးချိန်မတိုင်ခင်ဖန်ဆီးထိန်းသိမ်းခွင့်နဲ့အကျဉ်းချထားခဲ့တာဖြစ်ပါတယ်။ဒီစွပ်စွဲချက်ကိုသူကငင်းဆိုထားတယ်လို့လူခွင့်ရေးလေးလာစောင့်ကြည့်သူတွေကလည်းအဲ့ဒီစွပ်စွဲချက်ဟာအတူယောင်ဖြစ်တယ်လို့ပြောဆိုကြပါတယ်။သူဟာတခြားလူခွင့်ရေးလှုပ်ရှားသူတွေနဲ့အတူ2016ခုနှစ်ကအာဒဝမ်အစိုးရဖြုတ်ချဖို့အတွက်စစ်အာဏာသိမ်းမှုကြိုးပမ်းခဲ့မှုဖြစ်ပွားခဲ့ပြီးနောက်ပိုင်း၃လတကြိမ်တက်တန်းထပ်ထပ်တိုးနေတဲ့နိုင်ငံတော်အရေးပေါ်အခြေအနေအရအာဏာပိုင်တွေရဲ့ဖမ်းဆီးမှုခံခဲ့ရတာဖြစ်ပါတယ်။၃လတကြိမ်ထပ်တလဲလဲတက်တန်းတိုးလာခဲ့တာ2018ခုနှစ်ဇန်နဝါရီလထဲမှာ6ကြိမ်မြောက်ရှိခဲ့ပြီလည်းဖြစ်ပါတယ်။အာဏာသိမ်းမှုကြိုးပမ်းချိန်ကဆက်လို့လူပေါင်း9000ထက်မနည်းဖမ်းဆီးခံခဲ့ရပြီးရဲစစ်တပ်နဲ့တရားရေးဌာနတွေကအမှုဒဏ်တွေအပါအဝင်ဝင်နှံပေါင်း3,400ကိုအလုတ်ဖြုတ်ပစ်ခဲ့ပါတယ်။တူရကီနိုင်ငံအတွင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုနှိမ့်ကွပ်နေတာနဲ့နိုင်ငံအတွင်းကအရေးယူဆောင်ရွက်မှုတွေကိုစောင့်ကြည့်လေ့လာခွင့်မရတဲ့အပေါ်အထူးစိုးရိမ်မှုဖြစ်ရတဲ့အကြောင်းလူခွင့်ရေးကဲခတ်သူတွေကထုတ်ဖော်ပြောဆိုနေကြပါတယ်ခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ဆက်မှာပ
ါ။မြောက်ကိုရီးယားနိုင်ငံပေါ်သူဆိုအဖြစ်အကြီးမားဆုံးတန်ခတ်ရည်ယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချင်းချောက်ပြောဆိုပါရတယ်။တန်ခတ်ရည်ယူမှုတွေလုံးမဖြစ်ဘူးဆိုရင်ကျွန်တော်တို့ဒုတိယအဆင့်ကိုဆက်သွားပါမယ်။အဲ့ဒီဒုတိယအဆင့်ကတော့တိတ်ကိုပြင်းထန်မှုရှိပါတယ်လို့အမေရိကန်မှာရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘူးနဲ့တောက်ကြံတွေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကပြောသွားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲတွင်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့လက်ထောက်တူဖြစ်သူရစ်ဂိတ်စ်ကရုရှားနဲ့ပူးပေါင်းကြံစည်မှုမှာပြစ်ရှိကြောင်းနဲ့အရေးပေါ်စုံစမ်းစစ်ဆေးမှုတွေမှာရင်နှုန်းကလိင်ညာထွက်ဆိုတာတွေရှိခဲ့ကြောင်းဝန်ခံပါတယ်။မစ္စတာဂိတ်စ်ကရုရှားစစ်ဘက်ကနေပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘတ်မူလာရဲ့ဆွဲဆိုမိမြန်ချက်တွေပေါ်အရင်ကလိင်ညာပြောဆိုခဲ့တယ်။ဒါပေမဲ့အခုတော့ဒီစစ်ဆေးမှုမှာပူးပေါင်းဆောင်ရွက်ပေးမယ်လို့တောက်ကြနေကပြောပါတယ်။အမေရိကန်ကျောင်းတွေမှာတရနှုတ်ဝင်ပြစ်တာကိုတားဆီးဖို့တဲ့ဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးဖို့လိုတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသိုးအမြောက်ဆက်တိုက်ဖြစ်တောက်ကြနေမှာပြောဆိုသလိုဒီအပေါ်ကန့်ကွက်တာတွေကလည်းရှိနေပါတယ်။ဒီကိမီနဲ့အကြက်တဲဟာမြန်မာဒီမိုကရေစီရေးအတွက်ချင်းချောက်မှုအန်ဒရတီယာဖြစ်လာနေတယ်လို့အမေရိကန်ထောက်လှမ်းရေးသုံးသက်ချက်အစင်ကစားအစ်မှာဖော်ပြလိုက်ပါတယ်။ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရသည့်ဖြစ်ခဲ့တဲ့ဒီကိမီနဲ့ကပြည်ပခတွေကြောင့်ဒီမိုကရေစီပြည်ပင်ပြောင်းလဲရေးပေါ်ချင်းချောက်မှုဖြစ်နေတယ်လို့အမေရိကန်မျိုးသားထောက်လှမ်းရေးဌာနကထုတ်ပြန်တဲ့အစင်ကစားမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆူမြတ်မမ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာထလွားကသွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.